ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကအစိုးရနဲ့သဘောထားမတိုက်ဆိုင်သူတွေကိုကန့်သတ်ချုပ်ချယ်ခဲ့ပြီးအဲ့ဒီလောက်ရက်တွေကထိုင်းတက္ကသိုလ်တွေပေါ်ရိုက်ခတ်မှုရှိလာတယ်လို့တက္ကသိုလ်တိုင်ဝမ်ကပြောကြပါတယ်။ပညာရှင်တွေအထူးသဖြင့်နိုင်ငံရေးဘာသာရပ်လိုလွတ်လပ်စွာတွေးခေါ်မှုဆိုင်ရာဘာသာရပ်တွေကိုတင်ကြားပေးနေရတဲ့သူတွေဟာသူတို့ဟာအစိုးရကထိန်းချုပ်ထားတဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှဉ်းပန်းမှုတွေနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လာရင်စောင့်ကြည့်ခံနေရမှုရှိကြောင်းပြောနေကြတာပါ။ VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုကိုရဲကောင်ကဆက်ပြောပြပါမယ်ရှင်
။ထိုင်းနိုင်ငံမှာ2014ခုနှစ်မေလကစစ်တပ်ကအာဏာသိမ်းပြီးခဲ့ကလူပေါင်း850လောက်ဟာပြန်လည်ရင်ကြားစစ်ရေးကိစ္စကိုပြောဆိုဆွေးနွေးခဲ့တဲ့အတွက်စစ်တပ်ရဲ့ခေါ်ယူစစ်ဆေးခြင်းကိုခံခဲ့ရတယ်လို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကပြောပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့စာနယ်ဇင်းသမားတွေဟာလည်းစစ်တပ်ရဲ့အုပ်စိုးမှုကိုဆန့်ကျင်ဝေဖန်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီအထက်မှာထိုင်းနိုင်ငံရဲ့ထိပ်တန်းတက္ကသိုလ်ကြီးတွေကပမော့ခတွေလည်းမလွတ်ပါဘူး။ထိန်းသိမ်းခံခဲ့ရတဲ့လူ850ထဲမှာအနည်းဆုံး65ယောက်လောက်ဟာတက္ကသိုလ်ကကတိကနဲ့ပမော့ခတွေဖြစ်ပြီးသူတို့ကိုခံယူချက်ထိမ့်ညှိပေးတဲ့တင်တန်းတွေတက်ခိုင်းမှုအတွက်လို့အကြောင်းပြပြီးခေါ်ယူခံခဲ့ရတာလို့ဒေသရင်းတက်ကြွလှုပ်ရှားမှုကွန်ရက်အဖွဲ့ Internet Dialogue on Law Reform ကပြောပါတယ်။ Titipo Party Warnit ဟာထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ Ubon Yatcha သနီတက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာသာရဲ့တင်ပြတဲ့ကတိကဆရာတဦးဖြစ်ပါတယ်။ဒီဒေသဟာ2014ခုနှစ်မေလကဖြုတ်ချခံလိုက်ရတဲ့ဝန်ကြီးချုပ်ဟောင်းရင်လက်ရှင်နာဝတ်ရာကိုထောက်ခံသူတွေရဲ့အမာခံနေမည်ဖြစ်ပါတယ်။အခုဆိုရင်သူတို့တက္ကသိုလ်ရဲ့စာသင်ခန်းထဲနဲ့ဆွေးနွေးပွဲတွေအထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေပါဝင်တဲ့အခမ်းအနားတွေအားလုံးလိုလိုမှာစစ်တပ်ကလူတွေပုံမှန်လာတက်နေကြတယ်လို့တီတီပိုးကပြောပါတယ်
။ It's a kind of climate of fear and intimidation.
အခြေအနေကတော့ကြောက်ရွံ့တာနဲ့ခြောက်လန့်ခံရတာရောထွေးနေပါတယ်။ကျွန်တော်နောက်ကတယောက်ယောက်လိုက်နေတယ်ဆိုတာသိလိုက်ရပြီးကတည်းကဘယ်အချိန်ညဘက်ကားမောင်းနေတော့စစ်တပ်ကလာရခိုင်းတာကြုံရမလဲဆိုတာအမြဲတွေးနေမိပါတယ်။ဒါကြောင့်ကျွန်တော်စိတ်ထဲမှာကျွန်တော်ကျောင်းမှာတင်ကြားခဲ့တာအားလုံးအတွက်စိုးရိမ်နေရပါတယ်
။တက္ကသိုလ်ကကတိကဆရာတွေဟာကျောင်းသားတွေအကြားမှာပုံကန်ထကြွခြင်းနဲ့အတွေးခေါ်တွေနဲ့လှုပ်ဆောင်ချက်တွေဖြစ်ပေါ်လာအောင်နှိုးဆွပေးနေတယ်လို့ပြီးခဲ့တဲ့အောက်တိုဘာလကထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဆွဆွဲပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစိုက်ကမ္ဘာလုံးဆိုင်ရာလွတ်လပ်ခွင့်လေ့လာဆောင်ကြည့်ရေးအဖွဲ့ကထိုင်းနိုင်ငံရဲ့သတင်းနဲ့လူမှုမီဒီယာလွတ်လပ်ခွင့်ကိုအဆင့်ချပြီးလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်တွေတည်ထောင်ထားတဲ့အမျိုးသားညီညွတ်ရေးနဲ့ညီဝတ်ပြပြားရေးကောင်စီဟာလူပေါင်း400ကျော်ကိုအင်တာနက်ပေါ်မှာရေးသားခဲ့တဲ့အရာတွေအတွက်ခေါ်ယူစစ်ဆေးခဲ့တယ်လို့အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။စာယမ်တက္ကသိုလ်ကဒုတိယဌာနမှူးအီကာချိုင်ချနီနူဗတ်တီကတော့ထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုစည်ရင်းနီးလန်းတစ်ခုရဲ့နဲ့ဖြေရှင်းလို့မရနိုင်ပဲစစ်တပ်နဲ့လူမှုအဖွဲ့အစည်းကြားမှာတိုးပွားလာနေတဲ့မယုံကြည်မှုတွေကိုရပ်တန့်အောင်လုပ်နိုင်မှာဖြစ်မယ်လို့ဆိုပါတယ
် If the military still think that they are different from the people
ထိုင်းစစ်တပ်ကသူတို့ဟာပြည်သူတွေနဲ့တသားတည်းမဖြစ်ပဲပြည်သူတွေကလည်းစစ်တပ်နဲ့တသားတည်းမဖြစ်ဘူးလို့ထင်နေရင်ဘလို့မှရှေ့ဆက်လို့ရမှာမဟုတ်ဘူးလို့သူကပြောပါတယ်ထိုင်းစစ်တပ်ဟာနိုင်ငံကိုပြုပြင်ပြောင်းလဲရေးလုပ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုရေးဆွဲဖို့အတွက်အာဏာသိမ်းထားတာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ပရာယုတ်ကခုနှစ်ကုန်ဆုံးချိန်တနိုင်ငံလုံးကိုထုတ်လွှင့်ခဲ့တဲ့ရုပ်သံမိန့်ခွန်းမှာထိုင်းနိုင်ငံသားတွေကိုအသိပေးပြောကြားခဲ့ပါတယ်။2018ခုနှစ်နှစ်လယ်ပိုင်းလောက်မှာရွေးကောက်ပွဲအစ်စ်လုပ်ပြီးတဲ့အချိန်ကြမှာဒါနိုင်ငံမှာဒီမိုကရေစီပြန်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောသွားပါတယ်။